မကွေတိုင်းနယ်စကိုင်းနယ်အစပ်ဖြစ်တဲ့မြိုင်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီကနယ်မြေရှင်းလင်းနာတွေလုပ်နေပြီးအရက်သားတွေတေဆုံးနာတွေလည်းရှိနေပါတယ်။နယ်မြေရှင်းလင်းရေးအတွင်းနေအိမ်တရားနေပါမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ချင်းတွင်မြေပေါ်မှာစစ်ကောင်စီကရေရင်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာလည်းတိုက်ပွဲတွေရှိနေပါတယ်။ရန်ကုန်ကနေပေးပို့လာတဲ့မကွေတိုင်းနယ်စကိုင်းတိုင်းကအခြေအနေကိုတော့ကိုရန်တိုင်းကပြောပြထားပါတယ်ရှင်။
အကွေတိုင်းဒေသကြီးမြိုင်မြို့နယ်မြောက်ဘက်ကကြောက်ကန်ချီရွာကိုဇူလိုင်လ23ရက်ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေအိမ်တွေမိရှို့ခဲ့လို့နေအိမ်80နီးပါးလောင်ကျွမ်းခဲ့တယ်လို့အရသာတအူးလည်းမိလောင်ကျွမ်းပြီးတော့တည်ဆုံခဲ့ပါတယ်။ဇူလိုင်24ရက်မှာတော့ဓမ္မတာရဘန်ဘူစတဲ့ချီရွာတွေကနေအိမ်တွေကိုမိရှို့တာတွေလုပ်ခဲ့ပါတယ်။ဇူလိုင်25ရက်နေ့ညနေပိုင်းမှာတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးနယ်မြေရှင်းလင်းတာတွေလုပ်နေလို့အရသာတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဒီချိန်နည်းနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်။ဟိုကမနေ့ကမနေ့ချင်းကိုတင်းဓမ္မတာရကိုရှုရတယ်ဆင်းရင်တော့ရှုရယ်။ဇန်ဘိုးရွာကိုကြ9ရင်းလောက်ရှုရယ်ဗျဟုတ်။အဲ150လောက်ပါတယ်စစ်ကြောင်းကဓမ္မတာရကိုရှုရယ်။ဟိုအဲ200လောက်ပါတယ်စစ်ကြောင်းကမနေ့ချင်းမှာအဲဇန်ဘိုးကိုရှုရယ်ဗျ။အဲ23ရက်နေ့မနေ့ချင်းပိုင်းပဲပြောပါတော့။ကြောက်ကန်ရွာကိုအင်ဂျီ80လောက်ပြီးရှုတယ်ပြီးတော့စိတ်မနှံ့တဲ့အမျိုးသားတဦးကိုလည်းအီဒီယာဝတ်ဆုံးတွေဝတ်ပြီးတော့ဟိုလက်ဖြတ်တက်သွားတယ်ခြေလက်တွေဖြတ်ပြီးတော့မိထဲမှာရှုပ်ခဲ့သေးတယ်မိသူတို့မိရှုပ်ခဲ့တဲ့အိမ်ထဲမှာပြစ်ခဲ့သေးတယ်ကအဲ့ဒီ300ပေါင်ဟွာလောက်တော့အင်ဂျီ100လောက်တော့ပါသွားတယ်လို့သတင်းရတယ်ကကျွန်တော်လည်းနားတော့ကတ်မကြည့်ရသေးဘူးခုကလည်းအဲ့ဒီတပြင်းနဲ့ကြောက်ကန်ရွာတော့ကိုပြစ်နေတယ်ဟုတ်ပါအခုကလက်နဲ့ကြီးနေနဲ့ပြစ်နေတယ်ပြန်ပြီးတော့
စစ်ကောင်စီကနယ်မြေရှင်းလင်းတာကြောင့်အနည်းဆုံးကြီးရွာ6ရွာကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပါတယ်ကြောက်ကံဓမ္မတာရဗန်ဘူစတဲ့ကြီးရွာတွေဟာမြိုင်မြို့နယ်မြောက်ဖက်မှာသခိုင်းတိုင်းပလဲစလင်းကြီးမြို့နယ်နဲ့ထိစပ်နေပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါကမကွေးတိုင်းကအချင်းနေပါ။သခိုင်းတိုင်းကဏီမြို့နယ်ချင်းတွင်းမြစ်ထဲမှာဆိုရင်လဲဇူလိုင်25ရက်နေ့တနင်္လာနေ့မှာကဏီမြို့ချင်းတွင်းမြစ်ရိုးအောက်ဖက်ကင်းရွာမှာစိုက်ကပ်ထားတဲ့စစ်ကောင်စီရဲရင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာပါ။စစ်ကောင်စီဆက်လေတချို့ထိခိုက်ပျက်စီးခဲ့ပြီးစစ်ကောင်စီဘက်ကဒဏ်ရာရတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။ဖလက်ပေပေါ့နော်။ကင်းရရဲ့အောက်ဖက်ပေါ့နော်အိတ်ပြီးတော့ပေါ့နော်ရှောင်းလာကြီးကျတော့တော့မှတက်လာတယ်တက်လာတဲ့အချိန်မှာမင်းကြီးကျောင်းပိုင်ကုန်းမှာဖြစ်တာပေါ့နော်။ကနေမှာကာကွယ်ရေးအဖွဲ့တွေကနေမှာဆောင်ပြီးတိုက်တယ်။တိုက်တဲ့ခါကျတော့အင်ဂျင်ပျက်စီးတယ်ပေါ့နော်။မောင်းတဲ့လူအပါဝင်ပေါ့နော်ဖလက်မောင်းတဲ့လူအပါဝင်အများကြီးကျွန်တော်တို့ဒါရရရဒါရပြီးတော့အင်ဂျင်လေးပေါ့နော်အင်ဂျင်ချုံရင်းနဲ့ joy တန်းကြီးပြည့်စည်ခဲ့တဲ့ကြောင့်မို့အနောက်တော့ရွာကိုကန့်ကတ်သွားလိုက်ရတယ်ဗျဟုတ်ကဏီရဲ့ပေါ့နော်ကဏီရဲ့အဆုံးကမင်းကြီးမျိုးနယ်တဲကိုကြောက်သွားရဟုတ်အချိန်မီကတော့သူတို့ဒီဖလက်တွေလာပြီးသွားနဲ့ပေါ့နော်ဒီမြေကမ်းအကောင်းကျောက်ကိုပေါ့နော်လက်လက်ကြီးတွေနဲ့ပေါ့နော်လက်လက်ကြီးမျိုးနယ်ပြတ်ခတ်တဲ့ကြောင့်မို့သူတို့လာတယ်ဆိုတဲ့သတင်းရကလေးကပေါ့နော်ဒီမိသူတွေကတော့ဟိုရှောင်နေရပါတယ်ဗျဟုတ်ပြည်နေရပါတယ်ဟုတ်
ဇူလိုင်လ17ရက်နေ့ကစပြီးမုံရွာအလုံးမင်းနောက်စစ်ကမ်းကနေစစ်ကောင်စီရေရင်10စီးကျော်အထက်ကိုစံတက်လာတာဖြစ်ပြီးဒီကနေ့အထိဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီရဲ့ရေရင်တွေထိခိုက်တာရှိပြီးရေရင်တွေကနေမျောပါလာတဲ့လက်နက်တွေနဲ့ရိခါတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဇယ်ယူရခဲ့ပါသေးတယ်ဇူလိုင်23ရက်နေ့ကချင်းတွင်းမြစ်ဘေးမှာရှိတဲ့ငါးပြတ်ကြီးရွာကနေတချို့လည်းမိရှုဖျက်ဆီးခံရတာတွေရှိနေတာပါစစ်ကောင်စီဟာရေရင်တွေအသုံးပြုပြီးချင်းတွင်းမြကမ်းပေးမှာရှိတဲ့စစ်ကောင်စီကိုထောက်ခံတဲ့ရွာတွေကိုရိခါလက်နက်တွေတဲဆောင်ထောက်ပံ့နေတာဖြစ်လို့ဆိုပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုးသလိုတိုက်ပွဲတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ။